မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးဘူးလို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။လူနည်းစုဘာသာကိုးကွယ်သူတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအခုချိန်ထိရှိနေတယ်လို့ယုံကြည်ကြောင်းနဲ့အခုဆိုရင်ကချင်ပြည်နယ်ထဲမှာနှိမ်နှင်းမှုတွေကနှစတိုးလုံနေတယ်လို့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တာမတ်ကြီးဆမ်ဘရောင်းဘက်ကပြောပါတယ်။အမေရိကန်အစိုးရရဲ့2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်စဉ်မှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ကချင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းမီးမောင်းထိုးပြခဲ့တာပါ။အပြည့်အစုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပါလိမ့်မယ်။
ကမ္ဘာတဝန်းကနိုင်ငံနဲ့နယ်နိမိတ်ပေါင်း200ကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုတင်ပြထားတဲ့အမေရိကန်အစိုးရရဲ့2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာကိုမေလ29ရက်နေ့ကထုတ်ပြန်ပါတယ်။လူရိုင်းရဲ့အခြေခံလွတ်လပ်ခွင့်တစ်ခုဖြစ်တဲ့ဘာသာရေးလွတ်လပ်ခွင့်ကိုမြှင့်တင်ဖို့အမေရိကန်အစိုးရကတန်ဓေထန်ချဆောင်ရွက်နေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဆမ်ဘရောင်းဘက်ကလည်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေကိုအမေရိကန်မှာပြဋ္ဌာန်းခဲ့တာအနှစ်20ရှိသွားချိန်မှာတိုးတက်မှုတွေရှိလာခဲ့တယ်လို့မြန်မာနိုင်ငံအပါအဝင်ဆောင်ရွက်စရာတွေအများကြီးလိုသေးတဲ့နိုင်ငံတွေလည်းရှိနေသေးတယ်လို့အင်ကာနေတို့ကအခုလိုပြောကြားခဲ့ပါတယ
် Secretary Pompeo noted some of the more troubling cases around the world including the plight of the Rohingya and now the Kachin in Burma.
ရိုဟင်ဂျာတွေရဲ့အခြေအနေနဲ့အခုမြန်မာနိုင်ငံကကချင်ပြည်နယ်ခြေနေတွေအပါအဝင်ပုံပြီးတော့စိတ်ပျက်စရာဖြစ်ပျက်တချို့ကမ္ဘာတဝန်းမှာရှိနေတာကိုဝန်ကြီးပုံပြောကထောက်ပြခဲ့ပါတယ်။လွန်ခဲ့တဲ့တစ်လလောက်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတချို့စီကိုကျွန်တော်သွားခဲ့ပါတယ်။အခြေအနေကတော့အင်မတန်ဆိုးပါတယ်။ဘာသာယုံကြည်ကိုးကွယ်မှုကြောင့်သူတို့ဆက်ပြီးတော့ပြစ်မှတ်ထားခံရတဲ့အတွက်ကျွန်တော်တို့ပို့ပြီးတော့ကူညီဖို့လိုပါတယ
်။အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစလို့ CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်နဲ့ဇက်တိုက်သတ်မှတ်ခဲ့ပါတယ်။2018ခုနှစ်ဒီဇင်ဘာလကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကိုထပ်ပြီးတော့ CPC စည်းရင်းသွင်းကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။လူဦးရေ50တန်းရှိတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာက88ရာခိုင်နှုန်းခရစ်ယာန်က600ခိုင်နှုန်းနဲ့ဆူနီအများစုဖြစ်တဲ့မွတ်စလင်ဘာသာဝင်တွေက400ခိုင်နှုန်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအရလွတ်လပ်စွာဘာသာရေးကိုးကွယ်ခွင့်ပြုထားပြီးအမုန်းတရားမပြန့်ပွားစေဖို့ဥပဒေအရတားမြစ်ထားပေမဲ့ဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်မှုတွေရှိတယ်လို့2019ခုနှစ်အစီရင်ခံစာမှာပြောထားပါတယ်။လူနည်းစုဘာသာကိုးကွယ်သူတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေစေဖြစ်တယ်လို့လည်းတန်အမတ်ကြီးဘရောင်းဘက်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ The Secretary Tillerson had announced the finding of ethnic cleansing and I believe it's ethnic cleansing of a religious minority that's taking place.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေတွေ့နေရတယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဟောင်းတယ်လာဆင်ကြေညာခဲ့ပါတယ်။အခုထိလည်းလူနည်းစုဘာသာကိုးကွယ်သူတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။
2019ခုနှစ်ဩဂတ်လကစလို့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အခုလည်းခရစ်ယာန်ဘာသာကိုးကွယ်သူများတဲ့ကချင်တိုင်းရင်းသားတွေအပေါ်တိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာကိုသူကဥပမာပေးပြောကြားသွားပါတယ
်။ Unfortunately now you're even seeing them step up again in the north in the Kachin area and the number of refugees there has increased in recent years.
အခုဆိုရင်နိုင်ငံမြောက်ပိုင်းကကချင်ဒေသမှာစီးရီးတိုးမြင့်ဆောင်ရွက်မှုတွေကိုကံမကောင်းစွာမြင်နေရပါတယ်။နောက်တလောသတင်းပတ်တွေထဲမှာပဲအဲ့ဒီမှာဒုက္ခသည်အရေးအတွက်တိုးလာနေပါတယ်။တိုင်းသားလူနည်းစုဘာသာကိုးကွယ်သူတွေကိုသူတို့နိုင်ငံကနေပြီးတော့သူတို့ပုံမှန်နေထိုင်တဲ့နေရာတွေကနေပြီးတော့ထွက်သွားအောင်တိုက်ပွဲတွေကိုတိုးမြင့်လုပ်နေပါတယ်။ဒီကိစ္စပေါ်မှာနိုင်ငံတကာတိုင်ဝမ်ရဲ့အာရုံစိုက်မှုတွေအများကြီးလိုအပ်ပါလိမ့်မယ်
။အခုနှစ်ဧပြီလကစလို့ကချင်ပြည်နယ်မှာအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒုက္ခသည်တွေထပ်တိုးလာခဲ့ပါတယ်။ရိုဟင်ဂျာတိမ်းတဲ့ချီရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားရလောက်တဲ့အခြေအနေဖြစ်ခဲ့ပြီးအခုတခါကချင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိသေးဘူးလို့လည်းအမေရိကန်အစိုးရရဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဘရောင်းဘက်ကအခုလိုပြောကြားပါတယ
် I don't think you've seen progress taking place there in the country if anything the administration thereis doubling now its effort and going after the Kachin in the northern part of the country.
ကျွန်တော်ကတော့မြန်မာနိုင်ငံထဲမှာအခြေအနေတိုးတက်လာတယ်လို့မမြင်ရသေးပါဘူး။အခုဆိုရင်အစိုးရကနိုင်ငံမြောက်ပိုင်းကကချင်ပြည်ပေါ်မှာနှစ်ဆတိုးပြီးတောင်ဖိနှိပ်နေပါတယ်။ဒုက္ခသည်ရေအတွက်ကလည်းမြန်မာနိုင်ငံမြောက်ပိုင်းမှာပို့ပြီးတော့တိုးလာနေပါတယ်။
မြန်မာနိုင်ငံကအခြေအနေတွေကိုကိုယ်တိုင်သွားလည်လာဖို့သူစူးစမ်းခဲ့ပေမဲ့အစိုးရကသူ့ကိုပြည်ဝင်ခွင့်ဗီဇာမပေးခဲ့တာကိုလည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါရစေ
။ I had asked for access into Myanmar and to meet with Aung San Suu Kyi or and to go into Northern Rakhine State where the problems
have been. မြန်မာနိုင်ငံကိုဝင်ရောက်ခွင့်ပြုပြီးတော့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပြုဖို့ပြဿနာအဆိုးဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားခွင့်ပြုဖို့ကျွန်တော်ခွင့်တောင်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့တခြားနေရာတော်တော်များများမှလည်းပြဿနာတွေအများကြီးရှိနေတာပါ။ကျွန်တော်ရဲ့ခွင့်တောင်းချက်ညှင်းပယ်ခံရပါတယ်။သူတို့ကကျွန်တော်ကိုပြည်ဝင်ခွင့်တော့ပေးကောင်းပေးမယ်ဒါပေမဲ့တွဲဆုံမှုတွေခွင့်မပြုဘူးကျွန်တော်သွားလည်လာဖို့လိုတဲ့နေရာတွေကိုသွားခွင့်မပေးပါဘူ
း။တအမတ်ကြီးဘရောင်းဘက်ဟာဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်တိုင်သွားတွဲဆုံမေးမြန်းခဲ့ပါတယ်။အဲဒီကဒုက္ခသည်တွေရဲ့အခြေအနေဟာဘယ်ကမှနဲ့မတူအောင်ဆိုးဝါးနေတာတွေ့ခဲ့ရတယ်လို့ဆိုပါတယ
်။ In Burma you've got a situation of in the refugees that I met with had the most horrific stories of any refugees I have talked to
မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကျွန်တော်တွေ့ကြရတဲ့ဒုက္ခသည်တွေရဲ့ကြောက်မဲ့ဖွယ်ရာတွေ့ကြုံတွေကကမ္ဘာတဝန်းကျွန်တော်တွေ့ဆုံခဲ့မှုတဲ့ဘယ်ဒုက္ခသည်တွေရဲ့တွေ့ကြုံတွေကိုမှမတူပါဘူးဒါဖို့နဲ့တခြားနေရာကဒုက္ခသည်တွေထက်ဆိုးပါတယ
်အခုလိုမြန်မာနိုင်ငံအပါအဝင်ဘာသာရေးလွတ်လပ်ခွင့်တိုးတက်မှုမရှိသေးတဲ့နိုင်ငံတွေမှာလူတိုင်းခံစားခွင့်ရှိတဲ့အခြေခံအခွင့်အရေးတွေကိုခံစားနိုင်ရေးတွန်းအားပေးဖို့အမေရိကန်အစိုးရကဇူလိုင်လ25ရက်နေ့နဲ့26ရက်နေ့ကြာရင်ဝင်ကြီးများအဆင့်ဘာသာရေးလွတ်လပ်ခွင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။နိုင်ငံခြားရေးဌာနမှဝင်ကြီးမိုက်ပွန်ပီယိုဦးဆောင်ကျင်းပမဲ့ဒီဆွေးနွေးပွဲမှာဘယ်နိုင်ငံတွေကိုဖိတ်မယ်ဆိုတာကိုတော့လောလောဆယ်အသိပေးခြင်းမရှိသေးပါဘူး။ဒါပေမဲ့အမေရိကန်လိုဘာသာရေးလွတ်လပ်မှုတိုးတက်စေချင်တဲ့နိုင်ငံတွေကအစိုးရတွေ၊နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေ၊ဘာသာရေးအတိုင်းအဝိုင်းတွေရပ်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေပါဝင်မှာဖြစ်တယ်လို့ဝင်ကြီးပွန်ပီယိုကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။